နေပြည်တော်လယ်ဝဲမြို့နယ်အတွင်းမှာဒီကနေ့မနေ့ပိုင်းကတမတော်လေရင်တစ်စင်းပြတ်ကျခဲ့ပြီးလေရင်မှာလိုက်ပါလာသူ၅ဦးမှာ၄ဦးကပွဲချင်းပြီးတည်ဆုံခဲ့ပြီး2ဦးကတော့ဆင်းရုံရမှကွယ်လွန်ခဲ့ပါတယ်။ပျောက်ပြတ်ကျသွားတဲ့လေရင်ဟာနေပြည်တော်လေရင်ကွင်းကနေထွက်ခွာပြီးမကြခင်မှာပဲဆက်ချွတ်ယွင်းသွားတာကြောင့်ပြတ်ကျခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီကနေ့ပြတ်ကျခဲ့တဲ့လေရင်ဟာတမရော်လေက Beechcraft 1900D မျိုးစားအလတ်စားသေးဦးပို့ဆောင်ရေးလေရင်ဖြစ်ပြီးမနေ့9:42မိနစ်အချိန်ကပြတ်ကျခဲ့တာဖြစ်ပါတယ်လေရင်ဟာနေပြည်တော်လေစိတ်ကပြန်တက်ပြီးမကြခင်ပြတ်ကျခဲ့ရမှာလေရင်ပေါ်မှာလိုက်ပါသူ9ဦးလုံးသေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရနေရာကိုကိုယ်တိုင်သွားရောက်ခဲ့တဲ့အေလာရဲစခန်းကရဲအရာရှိတဦးကပြောပါတယ
်ကျွန်တော်တို့လေဝီမြို့နယ်ရှိပြီးသားအုပ်စုကြံကင်းပါကြံကင်းကတောင်ဘက်ဟိုဟာတဖာလုံးတဖာလုံးလေငွေနေပြီးတော့အပြီးဆုံးလေငွေမြောက်ဖက်နောက်ဘက်နှစ်ဖာလုံးအဲလောက်ပါအားလုံးက6ဦးတောင်9ဦးပါအောက်မှာလေးလေးကတခါတည်းပြီးတယောက်ကစီအောင်မှာစီအောင်လို့ပြီးပါဟုတ်ကဲ့တမတော်ပိုင်ကြီးတမတော်သားတွေ
တည်ဆုံသွားသူတွေကတော့ဘုံမူအောင်ကျော်မိုးဘူကြီးအောင်ပိုင်စုဘူကြီးခင်ကျော်စုဒုတက်ချက်ကျော်ထင်းနဲ့ဒုတက်ချက်လှဝင်းထွန်းတို့ဖြစ်ပြီးဒုတက်ချက်လှဝင်းထွန်းကတော့စေရုံရောက်ပြီးချိန်မှကွယ်လွန်ခဲ့တာဖြစ်တယ်လို့ဆက်ပြောပါတယ်လေရင်ပြတ်ကျတာနဲ့ပတ်သက်ပြီးပြည်ကြားရေးဝန်ကြီးဌာနကပုံမှန်စမ်းသပ်ပြန်တန်းစဉ်ဆက်ချွေရင်းတာကြောင့်ပြတ်ကျတာလို့သတင်းထုတ်ပြန်ထားပြီးပြတ်ကျတဲ့အခြေအနေအသေးစိတ်ကိုတာဝန်ရှိသူတွေကစစ်ဆေးဆောင်ရွက်နေကြောင်းဖော်ပြပါတယ်။2014ခုနှစ်ဇွန်လအတွင်းကလည်းတမ်ဘရော်လေက Mid-29 အမောင်းတင်လေရင်တစည်းဟာမကွေးတိုင်းဒေသကြီးမြို့တင်မြို့နယ်အတွင်းမှာပြတ်ကျခဲ့ပါတယ်။အဲ့ဒီပြကြမှုဟာ hydraulic ပိုင်ပေါက်ကွဲတာကြောင့်လို့သတင်းထုတ်ပြန်ခဲ့ပြီးလေရင်မှူး2ဦးဟာလေတီးနဲ့ခုန်ဆင်းနိုင်တာကြောင့်လွတ်မြောက်ခဲ့ပါတယ်။2010ခုနှစ်အတွင်းကတော့တရုတ်နိုင်ငံလို့အမောင်းတင် F7 ဂျက်တိုက်လေရင်ဟာရန်ကုန်လေစိတ်ကိုဆင်းသက်စင်မှာပြကြခဲ့တာကြောင့်လေရင်ပေါင်း2ဦးသေဆုံးခဲ့ရပါတယ်။